2022ခုနှစ်အနာသိမ့်ပြီးကလေးကထိမ့်သိမ့်ခံထားရတဲ့ဒီမိုကရေစီကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့တွဲဆုံဆွေးနွေးခွင့်ရဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဟွန်ဆန်ကတောင်းဆိုခဲ့တာကိုမြန်မာစစ်ကောင်စီကမေလ၈ရက်ဗုဒ္ဓဟူးနေ့မှာညှင်းဆိုလိုက်ပါတယ
်။ရှင်းလင်းဝန်ဆိုင်တိုင်းဆောင်ရွက်တဲ့နေရာမှာကျွန်တော်အနေနဲ့တော့ဒီနောက်နေ့ပြည်နိုင်ငံမလို့အပူလို့ယူဆတယ်ဆိုရင်တော့ကျွန်တော်အနေနဲ့တော့ဒီလက်တလောမှာဆောင်ရွက်ပေးနိုင်ရအကြောင်းတော့မရှိသေးပါဘူး။
စကောင်စီပြောရေးဆိုခွင့်ရှိသူဘုချုပ်စောမဲထွန်းက VOA ရဲ့မေးမြန်းချက်ကို Viber ကတဆင့်အသာဖိုင်တဲ့မီဒီယာတွေကိုသတင်းထုတ်ပြန်ခဲ့တာပါ။အင်္ဂါနေ့တုန်းကဟွန်ဆန်ကအနာသိစကောင်ဆောင်ဘုချုပ်မူကြီးမင်းအောင်လှိုင်နဲ့ online ကနေတွေ့ဆုံခဲ့ချိန်မှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံွယ်တောင်းခဲ့တာပါ။ဆယ်စုနှစ်လေးခုနီးပါးကြာကမ္ဘောဒီးယားမှာအနာရယူခဲ့တဲ့ဟွန်ဆန်ဟာမနစ်ကသားဖြစ်သူဟွန်မာနက်ကိုဝန်ကြီးချုပ်ယာရူဆွဲပေးခဲ့ပြီးလက်ရှိအထက်တော်ဥက္ကဋ္ဌဖြစ်ဆက်ရှိနေတာပါ။စစ်ကောင်စီပြောခွင့်ရရထုတ်ပြန်ချက်တည်းမှာတော့ဟွန်ဆန်နဲ့အနာသိန်းကောင်းဆောင်တို့ကနှစ်နိုင်ငံချစ်ချင်အာဆီယံဒေသအရေးရွေးကောက်ပွဲကိစ္စဆွေးနွေးခဲ့တယ်လို့ပြောပါတယ်။ကမ္ဘောဒီးယားမှာဗကြသေးခင်တုန်းကရွေးကောက်ပွဲကျင်းပခဲ့တာဖြစ်လို့စစ်ကောင်စီကကျင်းပဖို့ရှိတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လေးလာလာအကြံပြုတာတွေပြုလုပ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ညာ။